Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ29ရက်သောကြာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ1925 32နဲ့ဒိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရောက်ဆောင်ရွက်ဖို့ဖိအားပေးရအနေနဲ့နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီနေ့ပဲဩစတြေးလျနိုင်ငံမှာဆက်လိုက်ပါတယ်။ဘင်္ဂါဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်တွေကိုဖန်ရှင်ရှားကျွန်းမှာပြောင်းရွှေ့နေရချထားမယ့်အစီအစဉ်ကိုလေးလာအခဲခတ်လို့ရကြောင်းကုလသမဂ္ဂအစီအစဉ်ရရှိတယောက်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်ရရှင်နေနာဆင်ရမယ့်ထိတ်တဲရောက်မြန်မာသတင်းလွှာတွေမှာတော့ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်မှာလူမျိုးတုံးသက်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်လက်ထောက်ထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်
။ဟိုဆေးရသွားမှုကိုနေရှင်ရဲ့ဆက်ကျူးလွန်ထားတဲ့ဒီဆေးရသွားကောင်တွေကိုတော့တရားမျှတမှုတွေနေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်။
ရခိုင်ပြောခွင့်ရခိုင်ဒုက္ခပါရှင်နောက်ပိုင်းပြေဆုံးတာဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မန်ဝါကျေးရွာထဲမှာတော့ဒီကနေ့မနက်ပိုင်းလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တာကြောင့်ရွာသားတွေတေဆုံးဒဏ်ရာရတာရရှိခဲ့ပါတယ်ဒီသတင်းအချက်အလက်အမှန်အမှားတွေခွဲခြားနိုင်အောင်လို့ Facebook Messenger ကနေတဆင်မေးမြန်းစီစစ်နိုင်မယ် Messenger Bot တစ်ခုကိုလည်းဒီမြန်မာ ICT အဖွဲ့ကနေဒီကနေ့မိတ်ဆက်လိုက်ပါတယ်ဒီလိုမျိုးသတင်းတွေနဲ့အတူဒီစီးကိန်းအားကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတာဝန်ရှိသူတွေထိရရဆောင်ရွက်ဖို့ဖိအားပေးရနေနဲ့နောက်တစ်ကြိမ်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲဒီနေ့ပဲဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်လိုက်ပါရဲ့။ဩစတြေးလျဆွေရအနေနဲ့ကြောင်မီတွေရင်းနဲ့တဘောတုံးဝင်ဒုဖော်ရေးစီမံကိန်းနဲ့မလို့အောင်တောင်းဆိုရအနေနဲ့ရန်နဲ့ချီရဆန္ဒပြသူတွေ News of Twitch နဲ့က Liberal Party ရင်းချုပ်ရှေ့စုဝေးဆန္ဒပြလိုက်ကြတာပါ။ဆွေရမျိုးကရာသီဥတုပြောင်းလဲမှုတက်ပြေးရေးလှုပ်ရှားသူအသက်16နှစ်အရွယ်ဂရီတာသွန်ပတ်ရဲ့စော်ဝဲချက်အတိုင်းဩစတြေးလျကတခြားမျိုးပြည်တော်များလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြပါရယ်မူကောင်မှုအပူချင်းမြင့်တက်မှုတွေကြောင့်နိုင်ငံထဲမှာတတလတော်မျိုးတွေကြီးကျယ်လောင်ကျွမ်းတာကိုဆန္ဒပြကြောင်းသူကျောင်းသားတွေကမိမောင်းထုတ်ပြခဲ့ကြပါရယ်အမေရိကန်ပြည်သူမှလည်းနယူးယောက်မြို့ကနေလော့စ်အန်ဂျလိစ်မြို့ထိနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့လူငယ်တွေစီစဉ်ထားကြတာပါကျေးဇူးတော်နေ့အဖြစ်ကွန်ပျူတာတွေကိုအကြီးအကျယ်ဈေးရှင်ရောင်းတဲ့ Black Friday တောက်ချာနေ့မှာ Black Friday Strike ဆိုပြီးသဘောပေါက်ခြင်းမထိခိုက်စေမဲ့စီးပွားရေးလုပ်ငန်းတွေလုံဆောင်အောင်တောက်ဆူဆန္ဒပြဖို့လည်းစီစဉ်ထားတာဖြစ်ပါတယ်
။အစိုးရစတင်ဆန္ဒပြပွဲတွေအကြီးအကျယ်ကျုံးနေတဲ့အီရန်နိုင်ငံမှာဝန်ကြီးချုပ် Abdel Abdulmahdi ယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။အီရန်လွှတ်တော်ကိုနှုတ်ထွက်စာတင်မယ်လို့ဝန်ကြီးချုပ်ကကြေညာခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေလက်ထက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပြီးနောက်ကျမှပဲလွှတ်တော်မှနှုတ်ထွက်စာတင်မယ်ကြောင်းဝန်ကြီးချုပ်ကြေညာခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ် Abdel Mahdi အစိုးရအပေါ်လွှတ်တော်ကထောက်ခံမှုပေးနေတာပြန်စင်စားဖို့ရှီယိုက်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်ဆက်ဆနီရဲ့တိုက်တွန်းချက်ကြောင့်အခုလိုရာထူးကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တယ်လို့ကြေညာချက်မှာပြောထားပါတယ်။လွန်ခဲ့တဲ့တနင်္လာကမှဝင်ကြီးချုပ် Abdel Mahdi ကိုရွေးချယ်ခန့်အပ်ခဲ့တဲ့လွှတ်တော်အနေနဲ့တခြားဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေစဉ်းစားဖို့အတွက်ဘာသာရေးခေါင်းဆောင်ကြီးအယ်ဆက်စတနီကတိုက်တွန်းခဲ့တာပါဆန္ဒပြသူတွေအနေနဲ့ငင်းငင်းချမ်းချမ်းတောင်းဆိုတာနဲ့အကြမ်းဖက်တာကိုခွဲခြားတတ်ဖို့လဲတောက်ချာနေကတရားပွဲမှာဘာသာရေးခေါင်းဆောင်ကြီးကတတိပေးခဲ့ပါတယ်ဆန္ဒပြပွဲတွေအတွင်ပုံထုနေတုန်းကတော့နိုင်ငံတောင်ပိုင်းနာဂျက်မြို့မှာရှိတဲ့အီရန်နိုင်ငံကောင်စစ်ရုံးကိုမီးရှို့ဖျက်ဆီးတဲ့အထိဖြစ်ပွားခဲ့ပါတယ်မီးရှို့မှုကိုဆန္ဒပြလှုပ်ရှားမှုနဲ့မပတ်သက်တဲ့အင်အားစုတွေကကျူးလွန်ခဲ့တာလို့လည်းအစိုးရတာဝန်ရှိသူတွေကပြောနေကြပါတယ်အစိုးရစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့လကစလို့အစိုးဆုံးအဖြစ်နဲ့မနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံကရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မဲတွေကိုပြန်လည်ယူတက်နေတဲ့လုပ်ငန်းစဉ်ကိုရပ်ဆိုင်မှုယူကောက်ပွဲမှာရှေ့တန်းရောက်နေတဲ့တမန်လာတူကိုထောက်ခံသူတွေတောင်းနဲ့ချီပြီးကပူးမျိုးတော်မှာဒီကနေ့တောင်းဆိုဆန္ဒပြပါရယ်မတမာမှုတွေရှိခဲ့တယ်လို့ဆွဆွထားတဲ့မဲယုံမောင်တုံတုံလောက်ကမဲတွေကိုယူကောက်ပွဲကော်မရှင်ကပြန်လည်ရည်ထွက်တာတွေမလုပ်ဖို့အစိုးရဖွဲ့မှုဆောင်ရာရှိချုပ်အပ်တူဦးဆောင်ပြီးဒီနေ့ဆန္ဒပြပွဲတွေကိုစီစဉ်နေတာပါမဲတွေကိုပြန်လည်ရည်ထွက်မယ်ဆိုရင်ရလကပြန်ပြက်ဖြစ်သူလက်ရှိသမရအရှရက်ကာနီအနံ့ရကောင်းလည်းရသွားနိုင်ပါတယ်စက်တင်ဘာ28ရက်နေ့ကကျင်းပခဲ့တဲ့သမရယူကောက်ပွဲမှာမဲတမာမှုဆွဆွချက်တွေနဲ့နေပြည် ကျွန်းကျက်တွေကြောင့်ကနဦးမဲရလက်တွေကိုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်နိုင်မဲစိုင်းထားရတာပါယူကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုယ်စားလှယ်မှာမဲရလက်ရဲ့ထုတ်ဝတ်ချက်ဘယ်သူမှမရခဲ့ဘူးဆိုတော့တကြောပြန်ယူကောက်ပွဲကြီးကျင်းပမှာဖြစ်ပါတယ်ကျွန်းတင်ပြဆင်မှုတွေအားနဲ့ရနိုင်ငံရေးဆိုင်ရာစိန်ခေါ်မှုတွေနဲ့ယူကောက်ပွဲကိုဆန့်ကျင်တဲ့တာလီဘန်တပ်ဖွဲ့
Trump ကြိုတဲ့အသည့်ဘေးကျင်းမရှိဘဲတွားရောက်တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာ၊သဘုံတွေဘက်ကပြစ်ခတ်ရဆဲဖို့လိုလားနေတာတွေကိုလည်းသမ္မတကခီးစဉ်တွေမှာပြောကြားခဲ့ပါတယ်။ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်မဲ့သဘောတူညီချက်တရက်ရခဲ့နည်းအထိဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတစ်နှစ်ကြာလောက်ဆွေးနွေးမှုတွေရုတ်တရက်ရဆိုင်ခဲ့တာ၃လမပြည့်ခင်မှာပဲသမ္မတထရမ့်အာဖဂန်ကိုသွားခဲ့တာလည်းဖြစ်ပါတယ်။တာလီဘန်တွေကသဘောတူညီချက်ရဖို့လိုလားနေပေမဲ့တကယ်ဖြစ်မဖြစ်စောင့်ကြည့်ရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အာဖဂန်သမ္မတအက်ရှရစ်ဂန်နီနဲ့တွေ့ဆုံရမှာတော့တာလီဘန်တွေနဲ့အပေးအယူညှိနှိုင်းတဲ့နေရာမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့နိုင်ငံသားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအမေရိကန်ရဲ့သဘောတူညီချက်မရမချင်းအပြစ်ခတ်ရဆဲမှာမဟုတ်ဘူးလို့တခြားလုံးပြောနေတဲ့တာလီဘန်တွေဘက်ကတော့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုလက်တတော်တုံ့ပြန်တာမရှိသေးပါဘူး။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီကမှလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဟုတ်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဘင်္ဂလားဒေ့ရှ်ရောက်ဒိန်းနေချီရဲ့ရိုင်ဂျာဒုက္ခသည်တွေကိုဖာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေးလာခဲခတ်လို့ရတဲ့အကြောင်းကုလသမဂ္ဂအစိုးရရဲ့ရှိတယောက်ကပြောဆိုလိုက်ပါရဲ့ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့ကဝေဖန်နေချိန်မှာပဲအခက်ခတ်ခွင့်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါအစီအစဉ်နဲ့ပတ်သက်လို့ပုံမူသိရှိလိုတဲ့အကြောင်းနဲ့တက်တလော့ဆောင်ရထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေ့လာဝင်ပြဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းဗက္ကာမြို့တော်မှာဒိန်းတောက်တွေကိုပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကတော့တက်တလော့ကော့စ်ပဇားဒေသကဒုက္ခသည်စခန်းတွေမှာတိုင်းနဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးဆွေးနွေးမှုတွေကြောင့်ခမန်းကြီးဒုက္ခသည်တိုင်းတော့ကိုဖာရှန်ချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေတာပါဒါပေမဲ့လည်းမွန်တိုင်းတင်တဲ့ NDA ရှိတဲ့ကျွမ်းမော်ကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေအကူအညီပေးဖွဲ့စည်းတွေကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေနေရရင်ပြတ်ဖို့ရေးမြန်မာစိုးရိမ်နဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေမဲ့လက်တွေ့အကောင့်ထဲမှာပေါ်နိုင်နေပဲဖြစ်နေချိန်မှာပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားတဲ့မြန်မာစိုးရိမ်ကတော့ဒုက္ခသည်တွေနေရပြင်စီစဉ်နေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ရှိတယ်ဆိုပြီးပြောဆိုထားပါတယ်။
ဂျပန်ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာအသက်100နှစ်အရွယ်မှာကွယ်လွန်သွားပါတယ်။တိုကျိုဆေးရုံမှာဒီကနေ့ကွယ်လွန်သွားတယ်ဆိုတာကိုတားဖြစ်သူကဒီပြူပြောကြားခဲ့ပါတယ်။1982ခုနှစ်ကနေ1989ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူနာကာဆိုနီဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျပန်နိုင်ငံကိုအနောက်နိုင်ငံတွေနဲ့အပြေးအဝါဆက်ဆံရေးတည်ဆောက်နိုင်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လည်းစီးရေးအရာခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်အောင်လှုံ့ဆော်ခဲ့ပါတယ်။အမေရိကန်ရဲ့သဘောထားအကြီးအကျယ်ကွဲပြားနေချိန်မှာဂျပန်နဲ့အမေရိကန်ကြားလုံခြုံရေးအရာဆက်ဆံရေးခိုင်မာအောင်သူအာရုံစိုက်အားထုတ်ခဲ့တာပါ။ဝန်ကြီးချုပ်ဟောင်းနာကာဆိုနီဟာအမေရိကန်သမ္မတဟောင်းရော်နယ်ရီဂန်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့သူလည်းဖြစ်ပါတယ်။သူ့လက်ထက်မှာဂျပန်ရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြှင့်ခဲ့တဲ့အပြင်ဒုတိယကမ္ဘာစစ်ပွဲအပြီးအမေရိကန်ရေးဆွဲပေးခဲ့တဲ့ဂျပန်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်တက်တက်ကြွကြွကြိုးစားခဲ့ပါတယ်။ဂျပန်လူမျိုးတွေအနေနဲ့မျိုးချစ်စိတ်ရှိကြဖို့ရရဲတင်းတင်းတိုက်တွန်းခဲ့တာကြောင့်လည်းဝေဖန်မှုတချို့ကိုရင်ဆိုင်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလကရေတပ်အရာရှိတယောက်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာဂျပန်ရဲ့ဆုံးရှုံးနေတာမှုတွေကိုအတွင်းကြကြသိရှိခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးအနှစ်40လောက်အကြာဂျပန်စီးပွားရေးတိုးတက်အောင်မြင်နေချိန်မှာဂျပန်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။2012ခုနှစ်မတ်လမှာတည်ထောင်ခဲ့တဲ့ဂျပန်မြန်မာအသင်းမှာဂျပန်ဝန်ကြီးချုပ်ဟောင်းနာကာဆိုနီလည်းအသင်းတည်ထောင်သူတဦးအနေနဲ့ပါဝင်ခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံနာမည်ကျော် K-pop ဆိုတော့လူငယ်တယောက်ကိုအမျိုးသမီးတူဖို့လိမ်မဲဆိုင်အနှံ့ချင်းမှုနဲ့ဒီကနေ့ပဲတရားရုံးကထောက်နှံပြစ်ပြလိုက်ပါတယ်။ဒေးလီမင်းမျိုးနေသူဓမ္မမို့မင်းင်းဆန်နေတဲ့ချင်းနေရုံးမှာရောက်နေသူတူဖို့အာရမကာမရယူရမှာပူပေါင်းချက်ဆင်မှုနဲ့အသက်30အရွယ်ကျွန်းကျွန်းယုံနဲ့အသက်29နှစ်အရွယ် ချွန်ချွန်ဟွန်းတို့ကိုစိုးမြူတော်မှာရှိတဲ့တရားရုံးကထောင်နဲ့စီရင်ချက်ချလိုက်ကြပါ။အဲဒီမှာပြုချင်းမှုကျူးလွန်တာကိုဗီဒီယိုရိုက်ယူထားပြီးတခြားအပေါင်းအသင်းတွေကြားဖြန့်ဝေမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရတဲ့ဂျွန်ကိုတော့ထောင်နဲ့6နှစ်ပြစ်ပေးခဲ့ပြီးချွိုင်ကိုတော့ပူပေါင်းကျန်စီမှုနဲ့ထောင်နဲ့9နှစ်ပြစ်ပေးခဲ့ပါတယ်။ဆိုတော့မြောက်ကိုလိမ်မဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုတွေအတွက်ကုစားရေးစီစဉ်မှာနိုင်80စီကုသခံမှုလဲတရားရုံးကအမိန့်ချခဲ့ပါတယ်။ပေါ့ချင်းတွေတီတီဇလန်တွေကြောင့်နာမည်ကျော်တဲ့တောင်ကိုရီးယားနိုင်ငံရဲ့ဖျော်ဖြေရေးလုပ်ငန်းတွေကအာရှမှာတမကကဘာတဝမ်းမှာပါရေးပန်းဆားနေတာပါ။ဒါပေမဲ့လည်းမကြသေးခင်နှစ်တွေကစလို့လိမ်မဲဆိုင်ရာရှုပ်ထုတ်ပုံပြဿနာတွေပေါ်ပေါက်လာရကတောင်ကိုရီးယားဖျော်ဖြေရေးလုပ်ငန်းရဲ့နောက်ကွယ်ကပြဿနာတွေကိုလည်းလူစီများလာကြပါတယ်။
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြကျောင်းသားတွေကြားသတင်းနှစ်ပတ်ကြာအခြေတင်ဖြစ်ခဲ့တဲ့ Polytechnic ကျောင်းဝင်းတွေကိုရဲတွေဝန်ရှာဖွေတာဒီကနေ့အဆုံးသတ်သွားပါပြီ။ကျောင်းပြဝုံနဲ့မှမီးလောင်ပုံထောင်ထဲချီအပါအဝင်အန္တရာယ်ရှိနိုင်တဲ့ပစ္စည်းတွေတပ်တွေထောက်ထားတွေကိုရဲတွေကြားသားတွေနေတဲ့ကဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဒီကနေ့မှတက္ကသိုလ်ကိုတက္ကသိုလ်တာဝန်ရှိသူတွေလက်ပြန်အပ်ခဲ့ပါတယ်။ရှာဖွေမှုတွေအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့တပ်တွေတချို့ကိုအရေးယူဆောင်ရွက်နိုင်ဖို့ရဲစခန်းကိုယူသွားတယ်လို့ရာဇဝတ်ကိုင်းနှိမ်နင်းရေးရဲတပ်ဖွဲ့တာဝန်ရှိသူကပြောကြားပါတယ်။လုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခအထွတ်ထိပ်ကိုရောက်ခဲ့တဲ့နိုဗင်ဘာလလယ်တုန်းကဆန္ဒပြသူတွေဟာ Polytechnic တက္ကသိုလ်ဝင်ထဲမှာစတဲ့ချခဲ့ကြတာပါ။မျက်ရည်ရိုးပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲဖို့ကြိုးစားတဲ့အထီးကယုံနှိမ်နင်းရေးရဲတွေကိုဆန္ဒပြသူတွေကအကြောင်းတွေကနေမီးလောင်ပုံးတွေမြားတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပါတယ်။ပုံးနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့တာမှတယောက်မှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲတွေကဗိုလ်ထုနေတုန်းကပြောကြားခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအများဆုံးပြန်ဆနိုင်ဖို့အတွက်ဝိုင်းထားတဲ့လုံခြုံရေးတွေကိုဖယ်ရှားပေးဖို့သူတို့ကတောင်းဆိုခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်ကြာနီးပါးဝိုင်းထားတာကိုဖယ်ရှားပြီးကျောင်းထဲကအနေရရှိနိုင်တဲ့ပစ္စည်းတွေတက်တယ်တွေကိုရဲတွေကဝင်ရောက်ချပွေခဲ့ကြတာဖြစ်ပါရဲ့ရှင
်
တောက်တာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာဆစ်ဆီးတဲ့အခါမှာလိုအပ်တဲ့အချက်အလက်ထောက်ထားပြီးကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ်။ခေတ်ဆက်ဆက်လူခွေချိုးဖောက်ခံရတဲ့ပြဿနာကိုကင်တွယ်မဲ့ ICJ ကြားနာဘွဲ့ကိုအပြေအဝါထောက်ခံတယ်လို့ AA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖော်တူညီချက်ကိုရှုဖောက်တဲ့ဆိုပြီးတော့ NCC နဲ့ SCJ မှာတရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ကိုကန် MNDAA တအောင် TNA နဲ့ရခိုင်လက်နက်ကိုင် AA တို့ကထောက်ခံကြောင်းထုတ်ပြန်ချက်တစ်စောင်ကိုဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ NCJ ကိုပြေဝါထောက်ခံပြီးလိုအပ်တဲ့ချက်လက်တွေနဲ့အတူပူးပေါင်းဆောင်ရွက်တော့ဖို့စဉ်သိမ့်ရှိတယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်။
ကနေပြီးတော့တော့ဒီမြန်မာစစ်တပ်နဲ့ဒီကောင်းဆောင်တွေကိုအရေးယူဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့ညီနောင်မဟာမိတ်တုံးပွဲကထုတ်ဒီဥစ္စာပေါ့နော်ထောက်ခံတဲ့အကြောင်းကျွန်တော်တို့ဒါအတိအလင်းထုတ်ပြန်တာဖြစ်တယ်ထောက်ခံတယ်ဆိုတဲ့ဥစ္စာကတော့ဒီဟိုဆေးရသွားမှုကိုနေစဉ်ရက်ဆက်ကျူးလွန်ထားတဲ့ဒီဆေးရသွားကောင်တွေကိုတော့တရားမျှတမှုတွေနေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်တော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကဒီလုပ်ရပုံမှာဒါထောက်ခံတယ်အော်လိုအပ်တာတွေကိုလည်းအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဟိုအပြည့်အဝနေပြီးတော့ဒါဥစ္စာပေါ့နော်ဒီကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်တာဖြစ်တယ်ဗျ
တမတော်ဆက်ဆက်တိုင်းတဲ့ဒေတာတွေမှာလူခွေရှုဖောက်တာတွေရှိခဲ့ပြီးတမတော်ရဲ့လုပ်ရက်ကိုအေးအေးဆောင်ရွက်မဲ့ကိစ္စကိုထောက်ခံတယ်လို့ TNA တင်ကြားရေးတာဝန်ခံဗိုလ်မှူးတာအေးကျော်ကပြောပါတယ
်ဒီကဒီတိုင်းတဲ့ဒေတာတွေကလူနော်အဒီဖြစ်ဖြစ်ကတော့ဒီဒေါ်ရင်းတမတော်ဒီလက်တော်ရည်မှာရှိနေတယ်ကျွန်တော်အာဒီသူတွေကအခုရောမဟုတ်ပါဘူးအရင်ကတည်းကဒီဒီစစ်တပ်တမလို့ရအစအစစကဒီအာကျူလုံမှုတွေကတော့အဒီကျူလုံမှုတွေဒီအမကြေရတာတပ်ချက်ခံရတော့ဖန်ကျူလုံခံရတော့ဒီလက်မဆိုင်ရအာဆိုပေါ့ဆိုတော့ခံရတာလို့အမျိုးမျိုးတွေရှိခဲ့တယ်အဲ့ဟာတွေကတည်းသူရပဲနာတမလို့ဖြစ်ခဲ့တယ်ဒီကအဲ့ဟာဒီအရင်ဆောင်ရအဲ့ဒါတော့မတွေ့ရဘူးအားရရလို့ဆက်ပြီးဖြစ်နေတဲ့အချိန်မှာဒီလိုလိုလိုပြရတဲ့အခက်အခက်အခါမှာတော့ဒီလိုဒီသမ္မတလိုရကိုဒီနိုင်ငံတကာသဘောပါဒီရောမျိုးမှာပေါ်ထုတ်ရေယူဖို့တက်အဲ့တဲ့တော့မှအဲ့ကြောင့်ဒီလိုဒီအားလုံးကျေစုထောက်ပါ
ညောင်မဟာမိတ်တုံးဖွဲ့မှာတမတော်ကကျူးလွန်ထားတဲ့ဆေးရဇဝမှုတွေကိုတက်တဲ့ထောက်ထားတွေနဲ့စီရင်ပြုစုထားတာကြောင့်တိုင်းသားတွေရဲ့တရားမျှတမှုအတွက်လိုအပ်တဲ့အချက်လက်တွေကိုပေးပို့တော့မှာဖြစ်တယ်လို့လည်းအေးပြောခွင့်ရထိုင်ဒုက္ခကပြောပါတယ်
ကျက်လက်တွေထောက်ပံ့မယ်ဆိုတဲ့ဥစ္စာကအခုလိုမျိုးကျွန်တော်တို့ဒီမှတ်တမ်းတင်ပြီးတော့စနစ်တကျရရှိထားတဲ့နော်ဗမာစစ်တပ်ဘက်ကကျူးလွန်တဲ့ဒီဟိုရာဇဝတ်မှုတွေကိုဒီတပ်တွေရဲ့အထောက်အထားအခိုင်အမာနဲ့နေပြီးတော့ဒါကျွန်တော်တို့ဘက်ကဒီဟိုထောက်ပံ့ပေးမယ်ဆိုတဲ့ဥစ္စာတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ပြောတာဖြစ်တယ်။တခြားတိုင်းရင်းသားဒေသတွေမှာလည်းပဲဒီလိုပါပဲနော်။ဒါပြည်သူတွေကိုဗမာစစ်တပ်ဘက်ကဒီကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်။အထောက်အထားတွေအခိုင်အမာရှိတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ကဒီအော်အဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့တရားမျှတမှုတွေနော်လိုအပ်လို့ရှိရင် ICJ ကိုကျွန်တော်တို့ဒါဟိုအဲ့ဒီအထောက်အထားတွေအားလုံးကိုဒါပို့ပေးသွားဖို့အဆင့်တန်းရှိတယ်ဗ
ျအခုလိုညီနောင်မဟာမိတ်တုံးဖွဲ့ရဲ့ ICJ ကိုထောက်ခံတဲ့ထုတ်ပြန်ရှင်းတဲ့ပတ်သက်ပြီးတမတော်အနေနဲ့ဘာမှမှတ်ချက်မပေးရှင်ဘူးလို့အနောက်ပိုင်းတိုင်းစစ်ထာမြေရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဘာမှမပြောဆိုဘူးဗျဘာမှလည်းမှတ်ချက်မပေးဘူ
းမြန်မာနိုင်ငံဟာလူမျိုးတွင်းတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖို့တူညီချက်ကိုရှုတ်ဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားစီရင်ရေးပိမအဖွဲ့ CG ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားဆွေးဆိုထားတာပါ။နေသာလန်နိုင်ငံက ICJ နိုင်ငံတရားရုံးမှာမြန်မာနိုင်ငံအမှုကိုလာမယ့်ဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာမှာလည်းဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အထံပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ, ICC တို့လိုနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်တည်မြဲရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။မနေ့ကစနေနေ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မန်ဝါကျေးရွာတဲ့ကိုဒီကနေ့နိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်တေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။နံမတူမြို့နယ်ပတ်ဝန်းကျင်မှာတော့ RCSS အဖွဲ့နဲ့တပ်မတော်အပြန်အလှန်ပစ်ခတ်မှုတွေရှိပြီးဒီကနေ့လက်နက်ကြီးကြီးကြားရောက်ခဲ့တဲ့ကျေးရွာကရွာသူရွာသားတွေကိုတော့မြို့ပေါ်ကိုယာယီရွှေ့ပြောင်းထားကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ပြောပြပေးပါရှင်။
နမတူမျိုးနဲ့လွယ်ပြေးကျွော်အောင်စုမန်ဝါကျွော်တဲ့ကိုဒီနေ့မနက်အစောပိုင်းကကြာရောက်ခဲ့တဲ့လက်နက်ကြီးကြီးရန်ကြောင်းလူ၃ဦးထိမှန်ခဲ့ပြီးတယောက်သေဆုံးသွားခဲ့ပါတယ်။ဒဏ်ရာရသေဆုံးခဲ့တဲ့သူတွေရှိခဲ့တဲ့ဒီကိစ္စမှာကိုယ်တိုင်သွားရောက်ကူညီခဲ့တဲ့တိုက်ပွဲဆောင်ပြည်သူများကူညီရေးကော်မတီနမတူမျိုးနယ်ရဲ့အတွင်းရေးမှူးဦးအောင်စံမင်းက VOA ကိုအခုလိုပြောပါတယ်
။ကိုအခုပဲအဲ့ဒီဆစ်ဆောင်တွေတော့ခေါ်ခဲ့တယ်။အဲလက်နက်ကြီးကြီးစမှန်တဲ့လူကိုတော့ခေါ်ခဲ့တယ်။အဲဟိုဒဏ်ရာနှစ်ယောက်ကိုခေါ်ခဲ့တယ်ဘယ်ကပြစ်လဲလဲတော့မသိဘူးကွယ်လက်နဲ့ကြည့်ကြည့်ထိပြီးမှတယောက်ကသုံးသွားတယ်အတက်က40နှစ်လောက်ရှိပြီအမျိုးသမီးမြန်မြန်လေးအိတ်ခိုင်တော့ကောင်းတာပေါ့ဗျာ
ဒဏ်ရာရရဲ့ဒေသခံတယောက်ကိုလာရှိုးစေးရုံကိုဒီနေ့နေ့လယ်တနာရီခွဲမှာပို့ဆောင်ခဲ့ပြီးနောက်ဒဏ်ရာရရဲ့တယောက်ကတော့နတ်မတူမျိုးနဲ့စေးရုံမှာအနီးကပ်စောင့်ကြည့်နေကြောင်းဦးအောင်စံမင်းကပြောပါတယ်မန်ဝါကျွော်တဲ့ကဒေသခံအယောက်40ကျော်ကိုလည်းကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ခေါ်ဆောင်လာခဲ့ပြီးတအောင်ဖုံးတော်ကြီးကြောင့်ပုပ္ပယုံကြောင့်မှစောက်ရှောက်ထားပါတယ်။နတ်မတူဒေသခံတွေကတော့ဒီနေ့တမတော်နဲ့လက်နက်ကင်အဖွဲ့ကြီးပြစ်ခတ်တာမရှိပေမဲ့လက်နက်ကြီးကြီးစံပောက်ကွဲတန်တွေကိုတော့ကြားနေရရဲ့လို့ဆိုပါတယ်။မနေ့ကနိုဝင်ဘာ28ရက်ကလည်းရှမ်းပြည်နယ်မြောက်ပိုင်းနတ်မတူမြို့နယ်မန်ဆန်ကြီးရွာအနီးတဝိုက်မှာတမတော်နဲ့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တမတော် RCSS SSA ရို့မနေ့စောပိုင်းကနေနေ့လယ်7နာရီလောက်ထိအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ဒီနေ့လက်နက်ကြီးကြီးစံကြားရောက်တဲ့ကိစ္စကိုမသိရှိကြောင်းနဲ့တပ်မတော်နယ်လည်းတိုက်ပွဲမရှိခဲ့ကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကဒုတိယဗိုလ်မှူးကြီးစိုင်းဦးက VOA ကိုပြောပါတယ်
ကျွန်တော်ဒီညီတင်ကတက်မှုတွေနဲ့အခြေဆက်ရတာတော့ဒီမနေ့မှာကျွန်တော်လည်းမဖြစ်ဘူးလို့ပြောတယ်ဗျ။အဲဖြစ်တဲ့နေရာမှာကျွန်တော်တို့မရှိနေဘူးလို့ပြောတယ်။မနေ့ကတော့ဟုတ်ပါတယ်။မနေ့ကတော့ကျွန်တော်တို့ဒီတက်မှုနည်းနည်းရှိခဲ့တယ်။ဒါပေမဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ဘက်ကအဲတက်ပွဲမှာရှိနေဘူးလို့ပြောတယ်ဗျ။
ဒီကိစ္စနဲ့ပတ်သက်လို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောဝင်းရဗိုလ်မှူးကြီးဝင်းထွတ်လေးကို VOA ကဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တပ်မတော်နဲ့တအောင်းလက်နက်ကင် TNL တိုက်ပွဲရေးကြောင့်နမ်ဆန်မြို့မှာစစ်ဆောင်နေရတဲ့လူကြီးဟာတထောင်ဝန်းကျင်လောက်ရှိရလို့ဒေသခံသတင်းဌာနတွေမှာဖော်ပြထားပါတယ်
။ကိုစော့ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာသတင်းစီးဆင်းမှုတွေတဲ့အကြားမှာသတင်းချက်လက်မှန်တွေသိရှိနိုင်ရေးကြိုးပမ်းမှုအကြောင်းတင်ဆက်ပေးချင်ပါတယ်။သတင်းချက်လက်မှန်တွေကိုလူတိုင်းသိရှိရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့မီဒီယာနဲ့သတင်းချက်လက်တည်နာလည်မှုသင်ယူညွှန်တဲ့နဲ့ဟုတ်တယ်မဟုတ်ဘူးဆိုတဲ့ Messenger Bot နှုတ်မိတ်ဆက်ပွဲအခမ်းအနားဖွံ့ဖြိုးမှုအတွက်မြန်မာ ICT ဖွဲ့မီဒိုကဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်အကြောင်းပြေဆုံးကိုတော့ကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးထားပါတယ်
သတင်းအချက်အလက်စစ်ဆင်မှုမြန်ဆန်လာတဲ့ digital ခေတ်မှာမီဒီယာနဲ့သတင်းအချက်အလက်တင်နာလေဖို့ကလူတိုင်းအတွက်အရေးပါလာပြီးမြန်မာနိုင်ငံအနေနဲ့သတင်းအချက်အလက်တင်နာလေမှုအညွန့်ကိန်းနှိမ့်ချနေသေးတယ်လို့မီဒိုကတာဝန်ရှိသူတွေကပြောပါတယ်ဖွံ့ဖြိုးမှုအတွက်မြန်မာ ICT အဖွဲ့မီဒိုဆိုတာမြန်မာနိုင်ငံအတွင်းမှာမီဒီယာနဲ့သတင်းအချက်အလက်တင်နာလေမှုသင်တန်းတွေ online အသိပညာပေး campaign နဲ့သတင်းအချက်အလက်စီစဉ်ချေ program တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကနေ့ခင်မှာလူတိုင်းကဖုန်းကိုစီနဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီရရှိနေပြီးအဲ့ဒီသတင်းတွေဟာမှန်ကန်မှုရှိမရှိဆိုတာခွဲခြားသိမြင်နိုင်မှုအတွက်ဟုတ်တယ်မဟုတ်ဘူးစာမျက်နှာကို Facebook ကနေတဆင့်ရှာဖွေပြီးမေးမြန်းနိုင်ပြီလို့မီဒိုရဲ့ Outreach Manager မတ်နှင်းလူလူနိုင်ကပြောပါတယ်
ကျွန်တော်အခုနောက်ပိုင်းဆို Facebook မှာသတင်းအမှားတွေအရန်ပြန်တယ်ဒီလူမှုရေးစီးပွားရေးနိုင်ငံရေးကိုထိခိုက်စေတဲ့ဒီငြိမ်းချမ်းရေးကိုထိခိုက်စေတဲ့သတင်းအမှားတွေအဲ့သတင်းအမှားတွေနဲ့ပတ်သက်ပြီးလူတွေမှာဒီရှုံကျွန်တော် internet ကသတင်းတွေဆိုရှုံကြတာနဲ့အဲ့တော့ဒီဟာကိုဘယ်မှာမေးရမှန်းမသိဒီသတင်းမီဒီယာတွေမှာလည်းဒီမေးဖို့အတွက်နေရာတွေမရှိဘူးဆိုတော့ကျွန်တော်လာမေးလို့ရအောင်လို့ဆိုပြီးတော့ကျွန်တော်ဒီ messenger ကနေပြီးတော့ဒီမေးမယ်ဆိုတဲ့နေရာလေးကနေကျွန်တော်မေးလို့ရအောင်လုပ်ထားပါဘောနော်
သတင်းအချက်အလက်မှန်တင်နာလေဖို့အတွက်မီဒိုအနေနဲ့အချိန်တိုအတွင်းဖြည့်ချပေးနေပြီးနိုင်ငံရေးငြိမ်းချမ်းရေးနဲ့ဒေတာရင်းပြည်ပခနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးစစ်ဆေးပေးနေတယ်လို့မနှင်းနုနုနိုင်ကအခုလိုဆက်ပြောပါတယ်
ဒီလာရှိုးရခိုင်တို့လိုမျိုးဖြစ်ဖြစ်နေတဲ့ဒေတာတွေကဒီပြည်ပခဖြစ်တဲ့ဒေတာတွေကသတင်းအမှားတွေဆိုလာမေးကြတာရှိအဲ့လိုမျိုးဆိုကျွန်တော်ချက်ချင်းတော့မဖြစ်နိုင်ဘူးဘာလို့သတင်းမြင်နိုင်လဲဆိုတော့ဘာလို့တခါတလေကြာရင်ဒီအရန်ပြန့်နှံ့သွားတဲ့ခါကျတော့ကျွန်တော်တို့မှအများကြီးသိရရှိပြီကျွန်တော်ဒီမီဒီယာတွေပေါ့နော်မီဒီယာဟောက်စီတွေလည်းကျွန်တော်ဆက်သွယ်ဒီ communication channel လည်းတခုရှိထားရတယ်ပေါ့တော့ကျွန်တော်တို့ဒီသတင်းတွေတွေ့နေရတယ်ဆရာဆရာမတို့ဟိုဒီသတင်းတွေကိုဆရာဆရာမတို့ဟိုစစ်နေသလားဒါပေမဲ့ဆရာဆရာမအဲ့နယ်မှာရှိနေသလားပေါ့အဲ့လိုမျိုးလေးဒီမီဒီယာဟောက်စီတွေဆက်သွယ်ပြီးတော့ပြန်ပြီးပြန်ဖြေရချင်အဓိကတော့တင်းမှာတော့ journalism background ရှိတဲ့လူတွေရှိရယ်ပြီးတော့ journalist တွေပြီးတော့ဒီမီဒီယာတွေနဲ့လည်းဆက်သွယ်ထားရပေါ့နော်အဓိကအတက်နိုင်ဆုံးအမြန်ဆုံးပြန်ဖြေနိုင်မှုပေါ့နော်ကျွန်တော်တို့ပြီးတော့ social issue တွေကိုကျွန်တော်တို့အများကြီးတော့မစစ်ဘူးဥပမာ social issue ဆိုတာဒီ celebrity news တွေပါလေကျွန်တော်တို့အမြန်လုံးမစစ်နိုင်ဘူးဒါပေမဲ့ဒီနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စတွေဒီပြည်ပခန့်နဲ့ဖြစ်နေပိစာတွေနဲ့ဆိုရင်တော့ကျွန်တော်တို့အမြန်ဆုံးပြန်စီစစ်ဖေးဖို့အတွက်ကိုကျွန်တော်တို့အတက်နိုင်ဆုံးပြီးတော့ရုံးချိန်တွေမှာပြန်ပြီးတော့ပြလုပ်ဖို့လုပ်ထားရပေါ့နော်
မြန်မာပြည်တွင်းမှာ Facebook အသုံးပြုသူ23နှစ်ရှိတဲ့အထက်ကအသက်18နှစ်ကနေ35နှစ်အတွင်းရှိတဲ့လူငယ်တွေအတွက်အဓိကထားပြီးဟုတ်တယ်မဟုတ်ဘူး Messenger Bot ကိုပြုလုပ်ထားတယ်လို့သိရပါတယ်။သတင်းအချက်အလက်အမှန်နဲ့အမှားခွဲခြားသိမြင်နိုင်မှုအတွက်ဒီ Messenger Bot ကိုဟုတ်တယ်မဟုတ်ဘူး Facebook ကနေတဆင့်မေးမြန်းနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ VOA သတင်းတော့မဆုစုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အရှိတောင်အာရှအကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အရှိတောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာတီမောလက်စတီအသင်းကိုအနိုင်ရပြီးတော့အုပ်စုမှာထိပ်ဆုံးကနေပြီးတော့ဦးဆောင်နေပါတယ်။မြန်မာအသင်းကဒီကနေ့အနိုင်ရရှိသွားတဲ့အတွက်အုပ်စုကနေအချိုဘိုလူပွဲကိုတက်ဖို့အလားအလာကောင်းသွားပေမဲ့ကမ္ဘောဒီးယားနဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့အကျိတ်နဲ့ကစားရမှာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ပွဲအပေါ်သုံးသက်ချက်နဲ့လာမယ့်မြန်မာကမ္ဘောဒီးယားပွဲအပေါ်မှာခံမှန်းချက်တွေကိုတော့ကိုရန်နိုင်ကပြောပြပေးပါရှင်။
ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲတွေမှာတော့မြန်မာ U20 အသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့ Timor Leste အသင်းနဲ့ဒီကနေ့မှကစားခဲ့ပြီးတော့မြန်မာက Timor ကို 3-2 နဲ့နိုင်သွားခဲ့ပါတယ်။မြန်မာတို့ပထမဂိုးကိုပထမပိုင်း10မိနစ်မှာတိုက်စစ်မှုအောင်ကောင်းမှန်ကသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာထက်ဖြိုးဝေကသွင်းပေးခဲ့တာပါ။ဒီမော်လစ်စီအသင်းကမိနစ်40မှာတကူးပြန်သွင်းတာကြောင့်ပထမပိုင်းမှာမြန်မာက2-2နဲ့ဦးဆောင်ခဲ့ပါတယ်။ဒုတိယပိုင်း53နှစ်မှာတော့အသင်းကောင်းဆောင်လိုင်းဘူဘူကတောင်းကန်ဘောကိုဝင်ပိတ်ပြီးတော့မြန်မာအသင်းတို့တတိယဂိုးသွင်းပေးခဲ့ပြီးနောက်ဆုံးမှာမြန်မာက 3-2 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားဖို့နဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကုဇော်မျိုးတန်ကတော့အခုလိုပြောပါတယ်
။ကျွန်တော်အမြင်တော့ပို့ပြီးတော့ပါပဲသိုးလာတယ်လို့မြင်ပါတယ်ကြားတယ်။ ဒီမောဆိုတာဒီအုပ်စုတွေမှာခြေသွန်းနိုင်ဆုံးအတင်းခြေသွန်းနိုင်ဆုံးအတင်းဆိုတော့ကွာပြည်ပြည်စီစီနဲ့ဟိုအနိုင်ရဖို့အတွက်ကိုကစားကွက်တာလက်ကစားနိုင်ရမှာကစားကွက်ကြတယ်ပြကစားလမရရတယ်ကွန်ဖီဒန့်နေမရှိအဲ့လိုပုံစံမျိုးဖြစ်နေတာပေါ့ဗျာအခုတော့ပြောရမယ်လို့ရှိရင်တော့ဖရပိုင်ကိုနိုင်ရတဲ့ပွဲလေးစားတဲ့ပွဲတွေတောင်မှပဲဒီဘက်မှာတော်တော်လေးကိုခြေသွန်းနိုင်ရပြတ်တာ ပူများလာတယ်လို့ကျွန်တော်တို့ကသုံးသပ်တယ်။နိုင်ရလက်ကတော့ရတယ်ပေါ့ဗျာ။ဒါပေမဲ့ခြေသွန်းရချင်းလည်းရှိတယ်။ပထမနှစ်ပွဲတည်းစလို့ရှိရင်ခြေသွန်းမရပြက်လာတဲ့သဘောမျိုးရှိတယ်လို့ကျွန်တော်တို့ကသုံးသပ်တယ်။အဓိကတော့ကောက်တန်းများတော့ထုံးစံတိုင်းပေါ့ဗျာ။ဒီနေ့ပွဲမှာတော့အဓိကတော့ကွင်းနယ်ပိုင်းကကစားသမားတွေကပြည်ပြည်နေနေနဲ့ကိုယ်ကစားသမားကိုကိုပြင်းပြင်းတွေများတယ်။နောက်ကွင်းနယ်ချိတ ဒီမှာနှစ်ပွဲနိုင်တစ်ပွဲတည်းခုနှစ်မှတ်နဲ့အုပ်စုပထမနဲ့ထိတ်ဆုံးမှာရှိနေပါတယ်ဒီဘောမှာအားသာကောင်းရှင်ကိုဇော်မျိုးတန်ကတော့ဘလောက်ထိအထောက်အကူဖြစ်စေခဲ့ပါသလဲဒီဘောမှာအားသာကောင်းရှင်ကိုဇော်မျိုးတန်ကတော့ဘလောက်ထိအထောက်အကူဖြစ်သွားစီလဲဆိုတော့အဓိကတော့ဇမ္မောရီးယားနဲ့ပွဲတဲ့ဆိုတော်လေးကိုတွန်းအားတစ်ခုဖြစ်သွားတာပေါ့ဗျာဇမ္မောရီးယားကငါတို့နိုင်ငံတကာလို့ အဲ့ဒါကြောင့်မို့လို့ဒီနေ့ပွဲမှာဟိုအနိုင်ရအောင်နဲ့ကျူကစားသွားတာမျိုးလေဖြစ်ကောင်းဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘောဒီးယားနဲ့ပွဲတဲ့ဆိုဆန်ပြီးတော့လေကနောက်တစ်ချက်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ဒီကမ္ဘောဒီးယားနဲ့မလေးရှားကိုဟိုဖိအားပေးနိုင်တဲ့တဘောမျိုးဖြစ်သွားတော့ညီမတဲ့ဟာလာမဲ့ဒီဇင်ဘာ၂ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့
ားတာဖြစ်ပါတယ်။ဆိုတော့မြန်မာနဲ့ကမ္ဘောဒီးယားတို့ဘွယ်ပေါ်ကိုယ်စော်မျိုးတန်းကဘလို့ခံမှပါသလဲ
။ကျွန်တော်မြင်ပြရမယ်လို့ရှိရင်တော်တော်လေးဟိုခက်ခက်ခဲခဲကစားမယ်အနေထားမှရှိရပါဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့ကဟို AFS B22 ပေါ့အဲ့မှာတော့ဆုံရက်ပြီးကျွန်တော်ကနှစ်ဘိုးတူကြတဲ့ရှိန်ပါပဲ။ဆိုတော့ကစားသမားတွေကဒီကစားသမားတွေကမထူးအကြောင်းလည်းသိမရှိဘူး။ဒါတော့လည်းပဲမာကအနိုင်ရဖို့ဆိုလို့ရှိရင်ကစားရက်ဒီကသုံးဘွယ်ထက်နောက်ထပ်တစ်စားလောက်ပူပြီးတော့ပဲပူပြီးတော့ကောင်းအောင်ပူပြီးတော့တူတူနေနေပူပြီးတော့ဖြည့်ဆွမ်းကြနိုင်ပါပဲအနိုင်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲတုံ့ပြန်ရှင်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ကဟိုပထမ3ဘွဲကဖြည့်ဆမ်းအတိုင်းပဲဖြစ်နေတယ်ဆိုလို့ရှိရင်တော့ကမ္ဘောဒီးယားကပမာဟိုနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲတုံ့ပြန်ရှင်ပါဗျာအ
ဲ့တော့ပမာအနေနဲ့လူကျင်တဲ့ဒီပွဲရလက်ကိုရနိုင်မယ်လို့ရောထင်လားအဲ့ပွဲမှာ
လူကျင်တဲ့ပွဲရလက်မျိုးရနိုင်မယ်ထင်လားလို့ရှိရင်တော့ကစားခဲ့ပြီးတဲ့3ဘွဲမှာပြခဲ့တဲ့ဖြည့်ဆွမ်းအတိုင်းလို့ရှိရင်မရနိုင်ဘူးရနိုင်သောလူပြအနေနဲ့တခြားအပြောင်းလဲပုံစံတွေလုပ်ပြီးတော့ပွဲထွက်လာနိုင်တယ်ဆိုရင်တော့ဒီမျိုးပေါ့ဗျာအဲ့လိုမျိုးပဲနောက်တန်းက3ယောက်၄တန်း5ယောက်တက်ဖြစ်မှုနဲ့အဲ့လိုပုံစံမျိုးပွဲထွက်လာပြီးတော့ဘောလုံးစိုက်ဆံမှုအတားအဆီးရအောင်အားထုတ်တဲ့လူပြအမျိုးနဲ့ပဲပွဲထွက်လာမယ်ဆိုရင်တော့ကမ္ဘောဒီးယားအနိုင်ရဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့အဲ့လိုပဲတင်ချက်ရှိတယ်သူကလူပြအပြောင်းပြီးတော့ပွဲထွက်လာမှပဲအနိုင်ရဖို့အတွက်ကျွန်တော်တို့လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတင်ချက်ရှိပါတယ်
မြန်မာယူ20နှစ်အသင်းနဲ့ကမ္ဘောဒီးယားအသင်းတို့နောက်ဆုံးအကြိမ် AFF ပွဲစဉ်မှာတွေ့ခဲ့တော့ကတော့ကမ္ဘောဒီးယားကငကူကုံရှိနဲ့နိုင်ထားတာပါ။ဒါကြောင့်မြန်မာအသင်းအနေနဲ့လာမယ့်ပွဲမှာဒီရှုံးကြွေးကိုဆက်ပြီးတော့အုပ်စုမှာရှုံးပွဲမရှိနဲ့ဆီမီဖိုင်နယ်ကိုတက်သွားနိုင်မလား။ဆီမီဖိုင်နယ်ပွဲစဉ်လေးကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမနီလာမြို့မှာကစားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဒီဇင်ဘာ10ရက်နေ့မှာကစားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။VOA American အတန်ရဲ့တောက်ကြညာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညာဘက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေး American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ကြာနေ့ညပိုင်းရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့ဖိုင်းလိုမီတာ25 kHz 11965ဖိုင်းလိုမီတာ32 kHz 9303ညဖိုင်းလိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုတဆုံးနဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာကတော့
ကိုရည်တွင်းကိုကူးကူးဆိုင်ရည်တွင်းနားမှာတော့စိတ်အစိတ်တော့ဖြစ်စီနဲ့ရည်ရည်ဆက်ပြရည်ရည်အားစစိတ်ဝင်ကုန်တတိထားနော်ကိုရည်ဒီနေ့ဘယ်လောက်ထုတ်ကုန်လဲပါလဲတတိထား
ရှံကုန်မျိုးတွင်းကမြောက်ရည်ရဲ့အကြောင်းဆွေးနွေးထားတာကိုနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုရည်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ညာဒုက္ခသည်အရေးအတွက်၈သိန်းကျော်အနက်မှာတော့ကလေးငယ်ဦးရေက60ရာခိုင်နှုန်းကျော်ရှိနေပါတယ်။ကိုဝင်ဆောင်မိခင်တွေကလည်းတိမ့်နဲ့ချီပြီးရှိနေတဲ့အတွက်လူဦးရေထိန်းချုပ်နိုင်မှုဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစဉ်းစားနေကြပါတယ်။ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေချာမှာမိသားစုစီမံကိန်းချမှတ်နိုင်မှုဘလောက်အရေးကြီးပါသလဲဆိုတာကိုတော့နိုဝင်ဘာလဒီ2019ခုနှစ်တုန်းကအမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ဆက်ခဲ့ပါတယ်။ဒီနေ့ရဲ့အမျိုးသမီးခန္ဓာမှာပြန်လည်ထုတ်လွှင့်ပေးလိုက်တာကိုနားဆင်ကြရအောင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
ဖန်တီနေပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း9,556ဦးရှိရမှာ9,433ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နို့တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်နဲ့မှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ21ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူနာပြူတွေဝင်းဆွဲတွေကကော့ခ်စ်ပဇားရှိရိုဟင်ဂျာစခန်းတွေမှာပကြာတိမီရဲတွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပြည်ထရေထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုဆောင်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေအတွက်ပြည်ထရေထိန်းချုပ်ဖို့ဆေးနှင့်ကွန်ဒမ်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်နိုင်ငံကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းUNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတုံးဟာခလေးတွေဖြစ်ပြီးဒီခလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ခလေးပေါင်း2သိန်းခွဲကျော်ရှိပါတယ်ခလေးတွေလက်တွေ့ရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြသည့်မိရဲ့အတွင်သူတို့တွေကိုကော့ခ်စ်ပဇားစခန်းမှာအသက်9နှစ်အောက်ကလေး23,000လို့ကိုအဟာရဓာတ်ချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိက္ကိုအဟာရဓာတ်ချို့တဲ့နေကြပါတယ်။အစားအစာကောင်းကောင်းစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါတယ်။အသက်9နှစ်အောက်တွေမှာဒါဟာခရီးအတွက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကချင်းပြသွားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရခလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကပြည်ပခန့်ဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေသရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုခလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေသန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အရေးအုပ်စုတွေကဝိုင်းကန်ကွက်ခဲ့ကြတာဒီထပ်ပေါ်ခဲ့ပါလေခုနောက်ဆုံးဖြစ်ပွားတဲ့ရူဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့အခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါလေဒါကြောင့်ရူဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်
နိုင်ငံတကာအဖွဲ့အစည်းတွေကခက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါခြေဆိုင်အယ်ဘတ်ဒ်စစ်တက္ကသိုလ်ကကတိခဒေါက်တာဒေါက်ကင်းစောဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမကြီးနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတစ်ဦးဖြစ်ပါတယ်
ကိုတရားတဲ့ကိန်းခဏနေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေကလေးသိန်းကျော်လောက်ရှိတဲ
对哈，我当过半文钱系列说他哈，秋山的记录是我是也该弄教你啦，对呀的，你说你跟个哪咯？ตลอดนี้กูมีอะไรบ่เนาะแต่ค่ะดีแท้มามาคลีหลูอยู่อ่ะแหละ2ติ้งกว่าแล้วชื่อเลยสรดาวจริงๆอ่ะดิดีกวนซ่องนงมวยพวานนงမျိုးพวานนงเนี่ยตลอดนี้กูมีอะไรสรတော့ตุยอ่ะไปเออดีโลอฉีนี้โจี้โลရှင်จม้ารัวจ้ามายีเบกก็เลยฉีပြီးတော့ပြောလို့ရပါတယ်ลูกขุนยีเบกก็เลยฉีပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းนี่ကိုฉีလို့ရှိရင်ဒီလူဥยีတိုးပွားနှုံးကတော့သူတို့ဂျားထဲမှာတော်တော်လေးကိုများနေတယ်လေလူဥยีဒီလောက်တိုးပွားနှုံးนี่များနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံนี่ကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကျွေးမွေးဆောင်ရှောက်နိုင်မှုပညာတင်ပေးနိုင်ဖို့အတွက်ကတော့ဘယ်လိုမှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်အဲ့တော့လောလောဆယ်မှာသူတို့တွေအညီနဲ့အတူလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွေဖို့လူနေတယ်ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတများစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတများစနစ်ဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးကြီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးကြီးကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်။နောက်ကဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူး။အမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျမရေးပြဿနာဖြစ်အာဟာရတွေချို့တဲ့ကလေးတွေထမွေးအဲ့လိုမျိုးနဲ့ပဲဟိုတန်ရာကလည်းနေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချက်ချက်ထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလဲဒီတည်တည်တားတဲ့နည်းတွေကိုသုံးထားဖို့အားမပေးတဲ့ဟာတွေလဲရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်권မရှိတာကြောင့်လဲသူတို့ကထားတယ်လို့နေပြီးတော့ဟိုတနည်းတနည်းကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်ပေးချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးတူငယ်အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားတယ်လို့နေပြီးတော့ပိန်ဟီချို့တဲ့ပြီးတော့ဟိုပညာတင်မှုလဲလက်လန်းမမီအစားတောက်လဲလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွေချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်ကျမအဲ့ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမ်းမာရေးပညာပေးတွေကျမ်းမာရေးပြည်သူစောင့်ရှောက်မှုတွေအများကြီးလှုပ်ပါတယ်အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လဲမိသားစုစီပံကိန်းนี่အများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီပညာတွေပညာပေးတွေပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လှုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လှုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေ့မှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးပါမို့ဆောင်မြော်နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Thanksgiving နေ့ကျေးဇူးတော်နေ့နဲ့ Christmas တစ်ပင်နေ့စိုက်ထူကြတဲ့အကြောင်းကိုအောင်အောင်ကပြောပြထားတာနားဆင်ပါရှင်။
အမေရိကန်မှာဆိုရင်နိုမာလာကုံလကစလို့အားလဲရဲ့ယာစီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလဲရက်ရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါရယ်နှစ်စဉ်နိုဝင်ဘာလသထုဒ္ဓပတ်ကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုဘွားတစ်လျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါရယ်နိုဝင်ဘာ28ရက်နေ့မှာကြောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအိမ်ပြည်တော်ကနေကျက်စင်နှကောင်ကိုဘေးမဲ့လွတ်ပြေးခဲ့ပါတယ်
။ So now we reach the moment bread and butter have been waiting for so patiently their presidential pardons.
1989ခုနှစ်လောက်ကနေစပြီးတော့မွေးမြူရေးသမားတွေကကျေးဇူးတော်နေ့အတွက်ကျက်စင်လက်ဆောင်ကိုသမရရေစီပေးပို့လာတာပါ။ဒရိတ်ဆန်တွေကိုတနာကျင်လာတဲ့သမရဣဗရာဟင်လင်ကွန်ကတော့အခုလိုလက်ဆောင်ပေးလာတဲ့ကျစ်စင်တွေကိုပေးမဲ့ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအခုလိုအခမ်းအနားနဲ့တရားဝင်ပေးမဲ့ပေးတာမျိုးမရှိသလိုတချို့သမရတွေကလည်းပေးမဲ့မပေးခဲ့ပါဘူး။လွန်ခဲ့တဲ့နှစ်တရာကျော်ကတည်းကကျစ်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအိမ်မြူတော်ကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအားဖြင့်အဲ့ဒီကျစ်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါတယ်။ဒါပေမဲ့1963ခုနှစ်သမရဂျွန်ဖ်ကနေဒီလက်ထက်မှာတော့လက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေပင်မှာချိတ်ဆွဲထားတဲ့စားကောင်းပါစေသမရကြီးဆိုတဲ့စာတန်းကိုတွေ့လိုက်ရချိန်မှာတော့သမရကနေဒီကဒီတကောင်ကိုတော့ပေးမယ်ပေးလိုက်ပါဆိုပြီးတော့ပြောခဲ့ပါတယ်။အဲဒီနောက်တော့ကျက်စင်နေပေးမယ်ပေးတာဟာသမရရီရဲ့ကျေးဇူးတော်နေ့ထုံတန်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီးတော့1989ခုနှစ်သမရဂျော့ဂျ် H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းသမရအဆက်ဆက်ကကျေးဇူးတော်နေ့အတွက်ကျက်စင်တွေကိုပေးမဲ့ပေးလာတာပါ။အခုနောက်ပိုင်းမှာတော့အဲ့လိုပေးမဲ့ကျက်စင်နှစ်ကောင်တွေကဘယ်တကောင်ကိုပေးမဲ့မလဲဆိုပြီးတော့အင်တာနက်မှာအပျော်သဘောမဲပေးရွေးချယ်စီခဲ့ပါတယ်။ဒီမဲရလက်ကဘလူဝဲဖြစ်ဖြစ်နောက်ဆုံးမှာတော့သမရကကျက်စင်နှစ်ကောင်လုံးကိုပေးမဲ့လို့ရှိပါတယ်။ဒီနှစ်မှာတော့သမရဒေါ်နယ်ထရမ်ကပေါင်မုံနဲ့ထောဘတ်ဆိုတဲ့ကျက်စင်နှစ်ကောင်ကိုပေးမဲ့ခဲ့ပါတယ်။
Butter, I wish you a lot of luck, but I hereby grant you a full and complete pardon.
ကျေးဇူးတော်နေ့မတိုင်ခင်ဒီကျက်စင်နေဝါရှင်တန် DC ကိုရောက်လာပြီဆိုတာနဲ့ဟိုတယ်မှာတခဏနာထားပြီးတော့ကျူးမင်ပြည့်စုံရတယ်။သမရကဘေးမဲ့ပေးပြီးတဲ့ကမာတော့တိရိစ္ဆာန်မွေးမြူထင်းသိမ်းရေးနေရာတွေကိုပို့ပြီးမွေးမြူစေပါတယ်။အမေရိကန်ပြည်အစုကိုစတင်ရောက်လာကြတဲ့ဒုက္ခသည်တွေဟာဘာသာစကားယဉ်ကျေးရာဓလိစတဲ့မတူခြားနာတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းအရင်ရောက်နှင်ကြသူတွေကနောက်မှရောက်လာတဲ့ဒုက္ခသည်တွေအနေနဲ့နေရာအသစ်မှာအဆင်ပြေပြေနေထိုင်နိုင်ရေးကူညီကြပါတယ်။ Ethiopian Community Center မှာနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေအတွက်ကျေးဇူးတော်နေ့အထိမ်းအမှတ်အနေနဲ့နှစ်တိုင်းပြင်ဆင်ကျွေးမွေးကြတဲ့အကြောင်းတင်ပြပေးပါမယ်။အမေရိကန်ပြည်သူကိုစတင်ရောက်ရှိလာတဲ့ဒုက္ခသည်တွေအတွက်တော့ကျေးဇူးတော်နဲ့တွေ့ဆုံစားတောက်ပွဲဟာယဉ်ကျေးမှုသစ်တရနဲ့စတင်ထီထွေမိတာပါဒုက္ခသည်တွေအနေနဲ့ပဝန်းကျင်အသစ်မှာအဆင်ပြေပြေဝင်ဆက်နိုင်အောင် Ethiopian Community Center မှာအခုလိုပွဲကျင်းပပေးတာလည်းဖြစ်ပါတယ်ဒီကျေးဇူးတော်နေ့တွေ့ဆုံပွဲကိုလာကြသူအများစုဟာစစ်ပွဲတွေဖြစ်ပွားနေတဲ့ Syria, Iraq, Afghanistan နဲ့ Pakistan နိုင်ငံကပါ Afghan ဒုက္ခသည်တူဖြစ်တဲ့ Maryam Dadad က
အထူးသဖြင့် Afghan တွေလည်းလာကြတော့ကျေးဇူးတော်နေ့တွေ့ဆုံပွဲကစိတ်ကိုပျော်စရာကောင်းပါတယ
် Ivory Coast ဒုက္ခသည် Ladis Laurier ကလည်း
I like Thanksgiving.
ကျေးဇူးတော်နေ့မှာပျော်ရွှင်ရပါတယ်။အကုန်လုံးကိုလည်း live နှုတ်ဆက်ပြီးပါပြီ။ American တွေအနေနဲ့အခုလိုကူညီနိုင်အောင်အခွင့်အရေးပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ်
။လွန်ခဲ့တဲ့လနေ့ကနိုင်ဂျီးရီးယားနိုင်ငံကနေထွက်ပြေးလာတဲ့ဘာဘိုအက်ဒိုကလည်းဒီတွေ့ဆုံပွဲဟာသူ့အတွက်အလွန်အသေးပဲရှိကြောင်းအခုလိုပြောပါရတယ်။
My background as a refugee.
ဒုက္ခတွေတယောက်ဖြစ်တဲ့အတွက်တခြားနိုင်ငံကကိုယ့်တို့ဒုက္ခရောက်လာတဲ့လူတွေကိုတွေ့ရတာကြောင့်စိတ်ထဲမှာဆိုက်လိုက်နေလဲဝမ်းသာရပါတယ
်။အမေရိကကိုစတင်ရွှေ့ပြောင်းခြေချစဉ်နှုန်းကတော့ Ed Ho ဟာဒုက္ခတွေအတော်လေးရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Ethiopian Community Center ကနေ Virginia ပြည်နယ်မှာအခြေချဖို့ကူညီခဲ့ပါတယ်။တဖွဲ့တယောက်ဆိုရတဲ့အလုံးကဝိုင်းပြီးတော့ကူညီကြတာပါလို့ Ethiopian Community အဖွဲ့ထူထောင်သူကပြောပါတယ်။ Sihef Tafira က
The whole idea is
ဒုက္ခရည်နဲ့ဒီမှာရှိနေမိတဲ့လူတွေတသားလေးဖြစ်အောင်ကျွန်တော်တို့ကကြားခံဆောင်ရွက်ပေးရမှာဒီလိုတွေ့ဆုံမှသာပတ်ဝန်းကျင်အထက်မှာအပြန်အလှန်သင်ယူနိုင်ရမှာပါ
ရင်းမြစ်အထက်မှာအခြေချဖို့ရောက်လာကြသူတွေကိုနွေနွေထွေထွေကြိုဆိုပစ်တယ်လို့ပြောပါတယ်စေတနာဝန်ထမ်းကိုလင်းမူလန်က
I love to welcome new people to our community.
နောက်ထပ်ရောက်လာသူတွေအားလုံးတစိမ့်ပြင်းနာဖြစ်နေအောင်အဝတ်ကြီးခြင်းပါတယ်။အထူးသဖြင့်ကျေးဇူးတော်နေတွေ့မိသားစုဝင်တွေအားလုံးကိုဆုံဆုံညီညီနဲ့တွေ့ဆုံကြွေးမွေးအပ်ခံခြင်းပါတယ
်။စစ်ပွဲတွေဖြစ်ပွားနေတဲ့နေရာရင်းဒေသကနေအသက်ရှင်လျက်ထွက်ခွာလာနိုင်ခွင့်ရတာကိုကျေးဇူးတင်ကြောင်းဒုက္ခသည်တွေကပြောပါတယ်။မကြခင်မှာကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းသူတို့ကဆူတောင်းရင်းမျှော်လင့်နေကြပါတယ်ခင်ဗျာ။ခရစ်စမတ်တိုင်းနိုဝင်ဘာလကုန်မှာအင်ဗီရိုကိုခရစ်စမတ်တစ်ပင်ပို့ဆောင်လေးရှိပါတယ်။ဒီနှစ်အတွက်ခရစ်စမတ်တစ်ပင်ကိုတော့ပင်ဆယ်ဗေးနီးယားပြည်နယ်မန်ဟတန်ဂိုဗယ်လီစိုက်ခင်းပိုင်ရှင်လာရီစနိုက်ဒါကဒီနိုဝင်ဘာ25ရက်နေ့မှာအင်ဗီရိုကိုပေးပို့ခဲ့တာပါ။မျက်နှာကောင်ဆွဲတဲ့လှင်းနဲ့တယ်လာတဲ့တစ်ပင်ကိုသမရဂရောမလာနီယာထရမ်ကအင်ဗီရိုမြောက်ဖက်ဝင်ဝါကနေကြိုဆိုပြီးတော့စစ်ဆေးကြည့်ရှုလက်ခံခဲ့ပါတယ်။ဒီခရစ်စမတ်တစ်ပင်ကိုအင်ဗီရောအပြာရောင်ခံမှမှာခရစ်စမတ်အထိမ်းအမှတ်အနေနဲ့ဆင်းရဲမှာပါအင်ဗီရောမှာပထမဆုံးခရစ်စမတ်တစ်ပင်ကိုတော့19ရာစုအတွင်းစတင်ထားရှိခဲ့တာလို့ဆိုပါရယ်ခရစ်စမတ်တစ်ပင်ဟာသမရဂရောအနေနဲ့အင်ဗီရောအလှဆင်ဖို့ရည်ရွယ်ပေးအပ်ခဲ့တာပါအင်ဗီရောအတွက်ခရစ်စမတ်တစ်ပင်ကိုနိုင်ငံတော်ဝန်ကခရစ်စမတ်တစ်ပင်စိုက်ပျိုးသူတွေကပေးပို့လေရှိပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်ကခရစ်စမတ်တစ်ပင်12ပင်ပေးပို့ခဲ့ပြီးတော့ဒါဟာတခြားပြည်နယ်တွေအားလုံးထက်များပါတယ်။အဲ့နောက်ဝါရှင်တန်နဲ့ဝက်စ်ကွန်ဆင်ပြည်နယ်တွေဟာဒုတိယအများဆုံးပို့ပေးခဲ့တဲ့ပြည်နယ်တွေပါ။အင်ဗျူရောအပြာရောင်ခံမှမှာထားရှိတာဖြစ်တဲ့အတွက်ခရစ်စမတ်သစ်ပင်ဟာပြည်20နီးပါးအမြင့်သာရှိရတာပါ။ခရစ်စမတ်ရာသီရောက်တိုင်းပင်မလွတ်တော်အဆောက်အဦကက်ပီတောအနောက်ဖက်မြခင်မြန်မာခရစ်စမတ်သစ်ပင်စိုက်ထူလေးရှိပါတယ်။ဒီနှစ်အတွက်သစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်ကပေးပို့ခဲ့တာပါ။ဒီသစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်သူပြည်နယ်သားတွေပြုလုပ်တဲ့လက်မှုအစဉ်တစားတွေနဲ့အစဉ်ရင်ချိတ်ဆွဲမှာပါ။လာမယ့်ဒီဇင်ဘာ4ရက်နေ့ကျရင်ပေ60မြင့်တဲ့ခရစ်စမတ်သစ်ပင်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခမ်းအနားနဲ့မီးထွန်းကြီးဖွင့်လှစ်မှာပါ
။ Blue Spruce it was aged
at 60 Blue Spruce ဆိုတဲ့ထင်ရှားတဲ့ခရစ်စမတ်သစ်ပင်အမျိုးအစားပါ။အသားလေးကောင်းပြီးတော့စိမ့်ပြရောင်အဖျားရှူတစ်ပင်မလို့အလွန်လှပါတယ်လို့ခရစ်စမတ်တစ်ပင်ပို့ပေးတဲ့နယူးမက္ကဆီကိုပြည်နယ်ကကာဆန်နေရှင်နယ်ဖောရက်စ်ဒုတိယအုပ်ချုပ်ရေးမှူးရီကာဒိုမာတီနက်စ်ကပြောသွားတာပါဒီတစ်ပင်ကိုအခမ်းအနားနဲ့မီးထွန်းကြီးပြီးရင်တော့ဒီညနေမှောင်ကြီးပြိုးချိန်ကစလို့ည7နာရီတိုင်အောင်ဇန်နဝါရီလ1ရက်နေ့အထိမီးထွန်းကြီးသွားမှာပါ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ရန်ကုန်လူတို့ထက်ဝက်လောက်နှိခိုးသုံးဆွဲနေရတဲ့မြောက်ရည်အရင်းနဲ့ဖြစ်တဲ့ရေကြိုစိတ်ဝင်နှုံတွေကျလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်။ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါလား။မြောက်ရည်အရေးသွေးကောင်းအောင်ဘယ်လိုထိန်းသိမ်းနိုင်ပါလဲ။မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရည်ဆိုင်ရာအကြံပေးကူးမြင့်သိန်းကိုနေ့နဲ့ပြီးတင်ပြပေးပါမယ်။မြောက်ရည်အခုရန်ကုန်မှာအခြေအနေဆိုးလာတဲ့အကြောင်းအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
အခြေအနေပြန်ကောင်းအောင်ဟာညနေတဲ့မြောက်ရည်ကိုချူအောင်လုပ်လို့ဒေါက်တာမျိုးသက်ကျွန်တော်တို့ဗမာပြည်နေတော့မရဘူးဗျာတော်တော်ကြီးကိုခင်တယ်ဗျာမြေတလင်းလူနေညာမျိုးတော်မှာရင်းညာကိုမတွောအောင်သူပါလို့ရတယ်ဆိုက Jagan doing it to it. Neither Lene, me or you don't eh? You do less issue up, Nanga de Kuwe. You do not see a ying among all. You do not see a jarama. You are doing too like that. Doing too, we are doing a yidu, not see a bian tong dona. Ero yinga again, suck a lay any. Ero, the yinga, pianam noa, taint harabo. I do do yard. To the loo, ying mango, ye do jarabo, lulu yamazo. Ye do check the same day. Twilight ying mango, general membrane in a gookie domine, aru, baru, ararine. เดี๋ยวมาเดี๋ยวนั้นจะไปโน้ตไปยาระบบแล้วที่มีในนั้นว่าการมีเดมาร์ดูระบบซิสเต็มนี้ใช่ไหมนั่นก็โอ้เจเนอเรลฟิลเทชันซิสเต็มเนี่ยที่ซีวินได้ยี่ปีได้ยี่นั่นก็ปอดดูว่ารูปแบบสุดท้ายโอ้แล้วก็จาระบบยี่ปีรูปแบบไอ้แบบก็ยี่ปีรูปดูยี่ปียี่สิบปีชอยี่ปีหุ่นเล็กนี่แหละอะไรอยู่จาระบบว่าเดี๋ยวมาสทรีเมนต์ขอระบบดูได้ไรวะยี่การนั่นจะมีว่า บางทีก็ยี่รูมองชาเลยยี่รูเนี่ยดูเลยยี่รูโอเดรี่เลยโอเคเดี๋ยวจะไปดีเลยโอเคเดี๋ยวอะไรอย่างนี้มันยี่ที่ยังต้องเอาลูกเดบอยเออปาร์ตี้อะไรสักปกติเวลาเดบอยปกติอย่างติดต่อเลยนี่ทำอะไรสิ่งนี้ไม่รู้ยานี่เนี่ยบอกแต่ว่าดีลูกเดนี่ท่าเราอย่างคนที่มีลูกมาสิ่งนี้ลูกดีกว่าลูกปีนี้เราอ่านจารอเราดูนี่อะไรก็ไม่รู้จะมาบอกแต่นี่อะไรดีสุดยานี่เรามาลูกนี่ บางทีเราชีวิตมากกว่าชีวิตยิ่งผิดไปกว่าเสียอยู่ด้วยชีวิตกูนั่งกัดดูแต่เราชอบหรือยังอะไรสิไอ้เรื่องนี้กูดูว่าจะนิวยี่การันตันเดียวจะทุกข์นะไอ้เจ้ามาเสียอยู่เรื่องนี้ไปเลยมาบาดีอยู่มาปกติก็ทุกข์ได้สุดสิ่งจะนิวไอ้เจ้าเนี่ยเองแต่กูไปยี่การันตันงานจะชอบเสียจะทุกข์ตรงนี้ไปดูไอ้เราทุกเดือนนู่นอะไรไม่ได้ดูว่าเนี่ยอะไรบ้างที่มีอะไรกูน่ะ ก็คือมีเดมีเรามีกูเบียวเดจาร์ตัวรีกูปีนี้ใช่ไหมมีอ้อยสีมันคังเวมูบอลเนี่ยปีนี้ใช่ไหมสีมันคังเวมูเนี่ยตัวเชื่อมูเรียวดีดีจ้าจ้ามีสีมันเงินบงจังเนี่ยลูกใหม่ปีอามาเนี่ยมีอ้อยอ่ะแต่เราเหี้ยปาราวูรูดีตีอ่ะมั้งนะไปรูรูเบียมเนี่ยใช่ไปรูปีนี้ใช่ไหมรูดีตีอ๋อมีอ้อยกูที่นี่เป็นทัวร์บ้านเอ็มอ่ะยี่สิบสี่เดือนกูยังยี่สิบหก แต่นี่ถ้าอีสัมมาอีสันตัดสิสีวะจะมีอันนี้ต้องพีเอชสัมมากรุ๊ปไรสัมมายิงอันเปล่าเปล่าเลยดีดีเอสดูเดอร์ดิโซสโตรดิสเลยจีเรมาเปล่าเนี่ยเดี๋ยวสับโยเวมุนดงอารมณ์เย่ประมาณนั้นเปล่าสิเลยที่อังสันตัดเขาว่านั่นก็อืออีสีละอีตัวละฮาร์ดเนสกุสัมมาเนาะตั้งแต่เปล่าเปล่าเรามาเปล่าเลยเมกนิสเปล่ามาเปล่าละการีริอุสันตัดบ้านั่นก็จะมีง ที่มีอายุต่อตรงนั้นเป็นอะไรเสียตัวอิสุสเทนดับบอกว่าจะมาอีกพวกจะมาได้เส้นเดินอะไรอุ้งสูงยังมาจะมาอีกท่านอะไรเด็ดจะมาได้เส้นด้านทวนีบาลีแต่ไม่รู้ดูดูเล็กเท่าไหร่ที่เอาเนื้อดีเด็กผมสิบเอ็ดแต่หนูรู้เรื่องยามยาตีกันบลูโลอันนั้นใช่ไอ้รูปยาวเด็กท่านอาศัยอะไรที่ลุงเอาเล็บบันนี่เด็กปีนี้ใช่ยาพิวามะเป็นดูดมาว่าตัวเด็กไม่ดูบีละยี่ทวีนบีบีเป็นสันสุบีว่ายี่ทวีนทาร์เก็ต กูดึงกูโกงทิ้งไอ้รอดึงไปสิมีอะไรตรงไหนหรือว่ากูน่าจะรู้กูยืดดึงกูกูดูใช่ยืดดึงน้ำมาต้องสิ่งสิ่งเดียวที่สิ่งนี้ยืดสบายยืดยาจ้าสิ่งมึงงอนเป็นท่าเนาะกูยืดนี่เปล่าเท่าตรงนี้บาร์เลยเป็นท่าในนี้ที่สิ่งนี้ที่น่าเรื่องสูงจะดูเรียกกันมาโอ้ยืดยังมาดันอยู่ไกลยืดเปล่าดูเรียกยืดเจ็บเปล่าเลยลีละมาลาลีละมาลาชอลละมาลาอันนี้ไปดูระ ကိုယ်ရေ ကျွေး မှာ ကြားလာရင် ထိကြိုက် နိုင်တယ် လို့ အဲ့ဒါဆိုရင် ကိုက သိထားအောင် နည်းနည်းလေး ကြိုတင် ပြင်ဆင်မှု တွေ လုပ်တင်လာကြရင် လုပ်အောင်ပေါ့ သူ့ကို သွားပြီးတော့ complain လို့တော့မရဘူး ဘာလို့လဲ ဥပဒေမှမရှိဘူးလေ ကျွန်တော်ဘောင်မှာ ရောရီဥပဒေ အခုမှလုပ်သုံးတိုင်းလုံး ဆိုတော့ ဘောင်မှာ ရေတူးကျင်လား တူး ထုတ်ကျင်လား ထုတ် အဲ့လိုမျိုးတွေတန်းနေရရှိနေတာ အဲ့တော့ ကျွန်တော် တုံးတဲ့လူတွေ ကျွေးတဲ့လူတွေကို ဒီလိုမျိုးတွေ လုပ်တတ်အောင် အလေးချိန်တွေ လုပ်ပြရမယ် ရန်ကုန်နဲ့ပတ်သက်ပြီးရန်ကုန်ကနေဖို့တူတူပဲမန္တလေးဆိုပို့ဆိုးသေးတယ်မြန်မာနိုင်ငံတဝန်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတတိထားတယ်ဒါပေါ်တတိထားတယ်လူတွေကဘာလို့တတိမထားလဲဆိုတော့မြို့ရရန်မြန်မာမမြင်ရတာဘူးမြင်းနဲ့ကြီးတောင်မှအမတ်တမဲတခါနေနေနေတာပဲဟိုချောင်းနေမြောင်းနေတယ်မှာတော်စစ်ဒီဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့အဲ့စစ်ကြီးစိုးတွေရမားချောင်းနေကြတယ်ချင မီယောကြီးက invisible မမြင်နိုင်တဲ့ကြီးဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘယ်လိုလုပ်ထိန်းသိမ်းမလဲဆိုတာသုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုတယ်
ဥမြင့်တင်ရဲ့ပြောကြားခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေ။နောက်တစ်ပတ်မှာတွင်ပြန်ဆက်ကြအောင်နော
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တောက်ကြညအတွက်ပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-232-999 လေးကိုဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစီအစဉ်တွေအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လီဦးကတက်လှည့်ကြီးညာပေးပါမယ်ရှင်
ဒီနေ့ငယ်လန်ဒန်မြို့ကနာမည်ကျော်လန်ဒန်ဒရာနီလူထုတော်များဓာတ်နဲ့ထိုးတက်ခဲ့ခံရပြီးအမျိုးသားတူကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်ရနေရနီးတနက်တနေ့ကြားခဲ့ရတဲ့အကြောင်းကိုယ်တိုင်တွေ့မြင်ခဲ့ရသူတွေပြောခဲ့ကြတယ်လို့ Sky News သတင်းဌာနကတော့တက်ခဲ့သူဖြစ်တန်ရရှိသူကိုရဲတွေကပြစ်ခတ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ဝန်ကြီးချုပ် Boris Johnson ကတော့အခင်းဖြစ်ခဲ့ရတဲ့ပတ်သက်လို့အဆက်မပြတ်သတင်းတွေရရှိနေတဲ့အကြောင်းနဲ့ချက်ချင်းတွန့်ပြန်ဆောင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့ပါတယ်ကိုပြအခင်းဖြစ်ခဲ့တဲ့လန်ဒန်တံတားမှာ2019ဇွန်လတုန်းကလည်း SSN ဆွေးရောက်အဖွဲ့ကိုထောက်ခံသူတွေကကားနဲ့အတင်းဝင်တိုက်ပြီးတိုက်ခတ်ခဲ့မှုကြောင့်လူနုသေဆုံးခဲ့လို့အနီနာစစ်တပ်ကလည်းလူတွေကိုဓားနဲ့ထိုးတိုက်ခတ်ခဲ့မှုပါပဲ။အစိုးရစစ်ကြေးစံနှက်ပြပွဲရဲ့အကြီးအကျယ်ခြုံနေရတဲ့ UN နိုင်ငံမှာဝန်ကြီးချုပ်အဒဲအဗ်ဒူမာကတီရာယူကနှုတ်ခတ်မဲ့ကြောင့်ဒီနေ့ပဲကြေညာလိုက်ပါတယ်။လုံးရီတဖွဲ့ရဲ့လက်ချက်နဲ့လူပေါင်း40ကျော်သေဆုံးခဲ့ပြီးနောက်တည့်မှာပဲတွတ်တော်မှာနှုတ်ထွက်စာတင်တော့မယ့်အကြောင်းဝန်ကြီးချုပ်ကကြေညာလိုက်တာပါ။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရဆောင်ဖို့ဖိအားပေးတဲ့အနေနဲ့နောက်တည့်နိုင်ငံကတောင်းဆိုဆန္ဒပြပွဲတွေဒီကနေ့ပဲဩစတြေးလျနိုင်ငံဆီနီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျဆူအနေနဲ့ကြောင်မီးဆွေရင်းနှီးနဲ့သဘာဝတမွေ24စီမံခန့်တွေမလို့အောင်တောင်းဆိုတဲ့အနေနဲ့ရန်နဲ့ချီရဲ့ဆန္ဒပြသူတွေနယူးဆော့သွေးပြည်နယ်က Liberal Party ရင်းချုပ်မှာစုဝေးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်ဖွဲ့တွေကိုမနေ့ကကျေးဇူးတော်နဲ့အားလိုက်ခြင်းမှာပဲတမတ်ထွန်နဲ့ထွန်ရုတ်တရက်တောရောက်တွေ့ဆုံပါတယ်။ American ဆွေကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာသဘုံတွေဘက်ကအပြစ်ခတ်ရဆဲဖို့လူလားနေရဆိုတာတွေကိုလည်းခီးစဉ်တွေမှာပြောဆိုခဲ့တာပါ။ဆက်ရှင်းနေချာအာဖဂန်စစ်ပွဲဆုံးသတ်နိုင်မဲ့သဘောတူညီချက်တည်းရခိုင်နယ်တီဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတင်းလောက်ဆွေးနွေးမှုတွေရုတ်တရက်ရဲဆိုင်ပြီးသုံးလမပြည့်ခင်မှာပဲခီးထွက်ခဲ့တာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကြောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Aiden Uduku ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိချိန်ပြန်ပြီးထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လင်းပေးမယ် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.